ဆရာများရဲ့အထိမ်းအမှတ်တွေကိုဆင်နွှဲခဲ့တဲ့ထိုင်းကျောင်းသားတွေကစိတ်လုံးတွေနဲ့စာရေးကြိယာတွေကိုထိုင်းပညာရေးဝန်ကြီးဌာနရှိမှစုပုံပြီးဆန္ဒပြခဲ့ကြပါတယ်။ဆရာတွေကကျောင်းသားတွေအပေါ်ခန္ဓာကိုယ်ကိုနာကျင်အောင်ပြစ်ဒဏ်ပေးလို့ရှိတဲ့နည်းလမ်းကိုစတင်ဆန္ဒပြရတဲ့အနေနဲ့ထိုင်းကျောင်းသားတွေကစနေနေ့ကမြို့တော်ပန်းတော်တဝန်းဆန္ဒပြကြတာဖြစ်ပါတယ်။ဆရာများရဲ့အထိမ်းအမှတ်လူသိငယ်တက်ရောက်ခဲ့တဲ့အဲဒီဆန္ဒပြပွဲကိုကျောင်းသားစုအုပ်စုလို့အမည်ပေးထားတဲ့အဖွဲ့ကဦးဆောင်ကျင်းပခဲ့တာဖြစ်ပါတယ်။အဲဒီအုပ်စုကထိုင်းနိုင်ငံတဝန်းလူငယ်တွေဦးဆောင်တဲ့အစိုးရစံကြေးရေးဆန္ဒပြတဲ့အထက်ကအဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။ခေါင်းဆောင်ရဲ့လို့မိကမတ်တာမရှိတဲ့အဲဒီဆန္ဒပြပွဲတွေမှာဝန်ကြီးချုပ်ချန်အိုချာအစိုးရအပြောင်းလဲလုပ်ဖို့တဲ့စီမံခန့်ခွဲရေးစနစ်ပြုပြင်ရေးကိုတညီတညွတ်ထဲတောင်းဆိုနေတာဖြစ်ပါတယ်။အဲလိုတောင်းဆိုနေတဲ့အထက်ကတချို့ဆန္ဒပြသူတွေကလက်ရှိအခြေအနေအောက်မှာခွဲခြားခံနေရတဲ့လူမှုအဖွဲ့အစည်းတွေရဲ့ဘဝနဲ့ပညာရေးလောကပေါ်မကြည်မတန်းဖြစ်မှုတွေလည်းရှိနေပါတယ်။ထိုင်းပညာရေးစနစ်မှာနှမျိုးနှစားရှိနေတာကိုဖော်ထုတ်ဖို့အတွက် White Crew Day လို့ခေါ်တဲ့ဆရာများနေ့မှာအခုလိုဆန္ဒပြရတာလို့ဆန္ဒပြကောင်းဆောင်တူကပြောပါတယ်။